ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြမတပ်မတော်တို့မနေ့ညနေပိုင်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးရွာသားတွေသိမ်းရှောင်နေရတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။မနေ့ကညနေပိုင်းမှာမြမအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြမတပ်မတော်တို့နန်းခမ်းမြို့နယ်ဟတ်ဟင်ကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့ရန်နဲ့ချီတဲ့ရွာသားတွေလည်းတရုတ်နယ်ဇက်ဖက်ကိုသိမ်းရှောင်ထွက်ပြေးနေရတာပါ။နန်းခမ်းမြို့နယ်ဘက်မှာတမတော်နဲ့တိုက်ပွဲဖြစ်ပွားကြောင်းအတိအပြုပြောဆိုပေမဲ့ထိခိုက်မှုနဲ့အသေးစိတ်အခြေအနေကိုမသိရသေးဘူးလို့တောင်ပိုင်းရှမ်းပြည်တမတော် RCSS SSA ပြောခွေရပုံမှုဆိုင်ခန်းဆိုင်ကပြောပါတယ
်ရှိတာတော့ဖြစ်တယ်ခင်ဗျာဒါပေမဲ့ကျွန်တော်တို့အောက်ခြေတက်ကြတော့တည်င်းမတက်သေးခင်ဗျာ
တိုက်ပွဲဖြစ်ပွားရာဟတ်ဟင်ကျေးရွာသားတွေဟာနိစက်ရသရုပ်နယ်ဇက်ဘက်ကိုတင်းချောင်နေရတယ်လို့ဒေသခံရွာသားတွေရဲ့ပြောဆိုချက်ကိုကိုးကားပြီးရှမ်းတန်းတော်စစ်သတင်းဌာနအက်ဒီတာနန်းဟုံကအခုလိုပြောပါတယ်
ကျင်းရတာကဝမ်ဟတ်ဟင်းဆိုတဲ့ယူအာပေါ့နော်အဲယူအာကနမ်ခမ်းမြို့နယ်ထဲမှာအဲယူအာတေးရတာတရုတ်ထဲတေးကြတယ်ယူအာသားတွေဝင်ထွက်သွားလာတဲ့နေဆအပေါက်ပေါ့နော်နေဆမှာရှိကြတယ်အဲယူအာကယူအာသားဦးကြီးကတရားကျော်တဲ့တရုတ်ထဲတေးတာကဒီမှာတော့ဘာမှထပ်မရှားမိဘူးလို့ပြေးတဲ့လူတွေလည်းနေရပြန်ကြပြီလို့ပြောတယ်ရှင်။
တိုက်ပွဲဖြစ်ပွားတဲ့နေရာဟာမြန်မာတရုတ်နယ်စပ်နဲ့နီးကပ်နေတာကြောင့်တရုတ်စစ်တပ်ဘက်ကလည်းနယ်စပ်ဘက်မှာလုံခြုံရေးယူထားပြီးစီရေလှုပ်ရှားမှုတွေရှိနေတယ်လို့နယ်စပ်ဒေသခံတွေကပြောပါတယ်။နန်းခမ်းမြို့နယ်ဖက်တိုက်ပွဲဖြစ်စဉ်ကိုသိရှိဖို့တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ဒီရပိုင်းတွင်နန်းခမ်းမြို့နယ်ဘက်မှတပ်မတော်ဘက်ကနေအင်အားတိုးချဲ့လာတယ်လို့ RCSS SSA ပြောခွေရဒုဗိုလ်မှူးကြီးဆိုင်းအောင်ခေးကပြောပါတယ်
။နေဆိုင်လို့ထက်ကြည့်နေတာ400ကျော်900မိပါလောက်တော့ရှိပြီလို့အဲ့လိုကြားကြည့်ရတယ်ဗျ။တိုက်ပွဲလျှောက်လို့ပြီးတော့ပြည်သူလူထုတွေလမ်းကြောက်ရွံ့ပြီးထွက်ပြေးရတာတို့ပြီးတော့ရွေးကွက်ပွဲနဲ့နီးလာတာတို့ဒီနေ့ဖြစ်တာလို့အနေတော်ဒီသူရုပ်ရှိတော့ဘောနော်
တောင်ပိုင်းရှမ်းပြည်သမတော် RCSS SSA ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရည်သူသားတဲ့ဖွဲ့ဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တော့ရန်ပန်ရန်ခါတိုက်ပွဲဖြစ်ပွားနေပါတယ်ပြီးခဲ့တဲ့မတ်လ25ရက်နေ့မှာရှမ်းပြည်နယ်ရှေ့ပိုင်းမိုင်းတုံမြို့နယ်တွင် RCSS SSA ရှမ်းလက်နက်ကိုင်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့သလိုဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ3ရက်နေ့ထိရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်ကြည်တီနဲ့မိုင်းနာမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလတွင်23ရာစုပင်လုံခေါ်ပြည်ထောင်စုငင်းချိုင်းရေးညီလာခံကျင်းပဖို့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီမှုရရှိပြီးဖြစ်ပါတယ်။ RCSS SSA အနေနဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံကိုတက်ရောက်မှဖြစ်ပြီးတတ်နိုင်တဲ့နီလာနဲ့နိုင်ငံရေးဆွေးနွေးသွားမယ်လို့ဒုဗိုလ်မှူးကြီးဆိုင်းအောင်ခေးကပြောပါတယ်မြန်မာတပ်မတော်အနေနဲ့ရှမ်းပြည်နယ်ဘက်မှာအပြည့်အကျညာထားတယ်လို့ဆိုပေမဲ့တန်ဘလောင် CNL အဖွဲ့နဲ့အစင်လူလူတိုက်ပွဲဖြစ်ပွားနေပြီးတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ကချင်လွတ်လပ်ရေးဖွဲ့ KIA ကိုကတာဖွဲ့တို့နဲ့လည်းမကြာခဏတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်